အမေရိကန်နိုင်ငံမှာဗိုလ်တဖူးနေကတရက်တွင်ကိုဗစ် -19 ကူးစက်ခံသူအရေအတွက်တသိန်းခွဲနီးပါးဖြစ်လာပြီးဆန်းကျင်တင်သွားပါတယ်။ဒီရောဂါကူးစက်ခံသူ600ကျောက်တဲ့ COVID Tracking Project ကဆင်းကောက်ယူခဲ့တာဖြစ်ပြီးအမေရိကန်မှာအင်္ဂါနေ့ကလည်းတရက်တွင်ကူးစက်ခံသူတသိန်း3000ကျော်ရှိခဲ့တာပါ။ကျတဲ့ပြည်နယ်မှာဒီရောဂါကူးစက်ခံသူဟာကမ္ဘာတစ်လုံးမှာ52သန်းခွဲကျော်ရှိပြီးအမေရိကန်ကတော့10သန်းခွဲကျော်နေပြီဖြစ်ပါတယ်။တည်ဆုံးရသူကလည်းအမေရိကန်နိုင်ငံမှာက2သိန်းခွဲနီးပါးနဲ့အများဆုံးဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာ COVID-19 နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့အနေအထားဟာသေရှင်တမျှအရေးကြီးတဲ့အနေအထားကိုရောက်နေပြီလို့ American Outdoor ဥက္ကဋ္ဌ Nancy Pelosi ကချက်သပရင်းနေမှာသတိပေးလိုက်ပါတယ
် This is a red alert and all hands on deck but it should
ဒါအနည်းအောင်ဆက်သတိပေးချက်ဖြစ်ပြီးသိက္ခာအရေးကြီးတဲ့အနေအထားကိုရောက်နေတဲ့အတွက်အားလုံးလက်တွဲဆောင်ရွက်ကြဖို့ပြောကြားလိုက်တာပါ American ပြည်ထောင်စုတောင်ပိုင်းက Texas ပြည်နယ်မှာဗိုလ်တဖူးနေကဒီရောဂါအကူးစက်ခံသူအရေးအတွက်တသန်းကျော်သွားခဲ့တဲ့နောက်အခုကယ်လီဖိုးနီးယားပြည်နယ်မှာပါကူးစက်သူတသန်းလောက်ဖြစ်လာခဲ့တာပါ